ဇွန်လ30ရက်မနေ့ညနေကတည်းကမေခမလိခမြစ်ဆုံမှာရှိတဲ့အေယာဝတီမြည်ရီတွေစတက်လာပြီးတော့မြစ်ကြီးနားမြို့ရဲ့၃ပုံ၂ပုံလောက်ဟာအခုအချိန်မှာရေနစ်မြုပ်နေတဲ့အခြေအနေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ညနေပိုင်းကမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့သတိပေးထုတ်ပြန်ချက်အရလက်ရှိမြစ်ကြီးနားမြို့မှာအေယာဝတီမြစ်ဟေဟာစိုးရိမ်ရေမက်အထက်၅ပေကျော်ရောက်ရှိနေပြီလို့ဖော်ပြထားပါတယ်။ဒါအပြင်နောက်ထပ်နှစ်ရက်အတွင်းနှစ်ပေလောက်အထိကိုဆက်လက်မြင့်တက်လာနိုင်တယ်လို့လည်းဖော်ပြထားပါတယ်။လက်ရှိမှာတော့မြစ်ကြီးနားမြို့ကမြစ်ကမ်းအနီးနဲ့မြေနေမိုင်းမှာရှိတဲ့ကြက်ပေါင်ချမ်း၊ခေမာတီရီ၊ရမ်ဘူး၊စီတာပူ၊လေကုန်း၊ရွှေညောင်ပင်စတဲ့ရက်ကွက်ပေါင်း9ခုထပ်မနည်းရေနစ်မြုပ်နေပြီးကယ်ဆယ်ရေးအင်အားမလုံလောက်တဲ့အတွက်ပိတ်မိနေသူတွေအများပြားရှိနေတယ်လို့ပေးဆက်သူလူမှုကူညီရေးအသင်းဥက္ကဋ္ဌက VOA ကိုပြောပါတယ်။
အရင်တိုင်းကသုံးပုံနှစ်ပုံတော့ကကျွန်တော်တို့ဒီဒုက္ခကြုံနေကြီးရိုးရသုံးပုံနှစ်ပုံအရင်တိုင်းကအကုန်လုံးကအကုန်လုံးကြီးရတောက်လျှောက်တင့်နေတယ်ဒီပဏိညီလုံးနဲ့တဏိညီလုံးနဲ့ဘာလို့ကဲတဲ့ရင်းအားနဲ့ရိုးလူကြီးနဲ့မမျှတဘူးဖြစ်နေတယ်ပြည်လမ်းပေါ်မှာကိုတချို့နေရာတွေမှာ၅ပေ၆ပေရောက်ရောက်နေတာနော်တချို့နေရာတွေကသုံးလုံးကိုမြှောက်တဲ့နေရာတွေပေါ့အဲ့ဒါမျိုးတွေသုံးညတဲ့အခြေအနေရှိပါလေဗျဘိုးကလည်းရွာနေတော့မှာဗ
ျရေတွေပက်လေဝိုင်းနေတဲ့အတွက်အနောက်လေကုန်းရက်ကွက်မှာပိတ်မိနေသူဝိုင်းမော်စစ်ရှောင်းမျိုးသမီးတူကသူတို့နေတဲ့ဖုန်ကြီးကျောင်းမှာလူတရာကျော်ပိတ်မိနေတယ်လို့ VOA ကိုအခုလိုပြောပါတယ်
။အစီအစဉ်ဘူးလေဒီကြီးတော်မိတော်မကြီးဆောင်းနေအများကြီးရကျော်လို့ရှိရချင်းကြီးကမြုပ်နေပြီကျဖုန်ကြီးကျောင်းအမြင်နေပြီတစ်ဖြစ်ဒီကဖြစ်နဲ့ဖြစ်ပဲရှိတော့တာချင်းအထဲဝင်ဖို့ဟုတ်အနောက်နယ်ကွန်မြူနီယေကြီးနေဖုန်ကြီးကျောင်းချင်းဖုန်ကြီးကျလာတာထွက်ဖို့မရတော့အဲ့လိုမျိုးဖြစ်သွားကြ။မိုးလည်းရွာလည်းချင်းအခုဒီမှာမိနေတဲ့ကြီးညာအဲ့ဒီဖုန်ကြီးကျောင်းမှာလူတရာကျော်လို့ရှိရချင်း
နောက်ထပ်ပိတ်မိနေသူတူကတော့မြစ်ကြီးနားရေဘေးကြောင့်တဦးသေဆုံးတယ်လို့ကြားရပြီးကယ်ဆယ်ရေးတောင်းခံထားပေမဲ့မနက်ပိုင်းထိမရောက်သေးဘူးလို့အခုလိုပြောလာပါတယ်
။ကျွန်တော်တို့ရဲ့ကျွန်တော်ဒီခုထိကိုပိတ်မိနေတော့မယ်။ဒီကနေရာလောက်မြုပ်တယ်ဆိုတော့ဆက်လို့မရဘူးဗျ။ကယ်ဆယ်ရေးရတောင်းတော့ညောင်ကတော့မြစ်တဲကိုဆက်တဲ့ခါကျတော့လွယ်လေကုန်းနဲ့ဟွာပေါ့ကျောင်းကပဲ့နေရလို့ပေါ့ခမတီရဲဟွာနောက်ကြမှာဆိုဒီခုထိမလာသေးဘူးဗျ။ကျွန်တော်ဒီထဲမှာ၃ရက်လောက်ပိတ်မိနေတာဗျ။တခြားပဲ ready ရောဘလောက်ပိမိနေလဲရောမသိတော့ဘူးတယောက်သေးဆုံးတယ်လို့က
ြကချင်ပြည်နယ်မှာရေဘေးကြောင့်ထိခိုက်သေဆုံးတဲ့ဥယေကိုတက်ဆိုင်ရာကထုတ်ပြန်ကြေညာထားခြင်းမရှိသေးပါဘူးပိမိနေသူတွေကိုကယ်ဆယ်နိုင်မှုလှေတွေအလုံးလောက်မရှိဘူးလို့ပရဟိတအသင်းတွေကပြောပါတယ်မြေကြီးနားမြို့အပြင်ဝိုင်းမော်တနိုင်းဘက်ကအနေမိုင်းရက်ကွက်တွေလည်းရေကြီးရေရှမ်းနေတယ်လို့ဆိုပါတယ်လက်ရှိမှာဆိုရင်မြို့ရဲ့ဖုန်ကြီးကျောင်းအဆောက်အဦနေရာလွတ်တွေမှာကယ်ဆယ်စခန်းတွေဖွင့်လှစ်ထားပြီးပြောင်းရွှေ့ထားကအရေးပေါ်အကူအညီတွေလည်းလိုအပ်နေတယ်လို့ပရဟိတအသင်းတွေကပြောပါရယ်မြစ်ကြီးနားမြို့ရေဘေးတင့်သူအရေးအတွက်တပ်တောင်းထက်မင်းရှိတယ်လို့ရွှေမြစ်တာလူမှုကူညီရေးအသင်းက VOE ကိုပြောပါရယ်ည
ာတို့ကယ်ဆယ်နေသေးပေါ့ရေဘေးတင့်သူလူကြီးတောင်းကနာတော့ရှိသေးတယ်ငါထက်တိုက်ဆိုတော့လောလောဆယ်အောက်ထက်ကမြုပ်သွားတော့အပေါ်တက်မှာတက်ပြီးတော့စုပြီးမှနေကြတာလေးတွေပေါ့အလားလေးတွေမှာကျွန်တော်တို့ကလည်းတော်တော်ဖွင့်တော့ပြီးမှဖယ်ဖို့ခဲ့တာပေါ့2004ခုနှစ်တော့အဲ့ဒီတော့တခါဒီလေးကြုံမှုရဲ့ဒီအဲ့ဒီတော့လောက်ကြီးမဆိုးဘူးဆရာမကိုကပုံဆိုးတယ်ဒီမိုးဆက်တပြရွာတာတောင်းပေါ်ဘူတာဘူဘက်မှာရေထဲတော်နေပြိုတယ်လို့ကျွန်တော်လည်းအဲ့လိုတော့တင်းရရှိတယ်ရေခဲကောင်3000တောင်းမှပြိုတယ်လို့အဲ့လိုပြောတယ်မိုးကလည်းရွာနေသေးဆိုတဲ့ခါကျတော့ဒီကပုံဆိုးသွားတာပေါ့
မြစ်ကြီးနားမြို့မှာလွန်ခဲ့တဲ့2004ခုနှစ်တုန်းကလည်းအခုလိုရေဘေးကျုံခဲ့ဘူးပေမဲ့အခုလောက်ထိမဆိုးဝါးဘူးလို့ပြောပါရယ်။မိုးစလဌာနကတော့ ARI မြစ်ရေဟာစိုးရင်ရေမက်ထက်၅ပေကနေ9ပေအထိမြင့်တက်နေမဲ့အခြေအနေဟာနောက်ထပ်နှစ်ရက်အတွင်းဆက်ပြီးတော့တည်ရှိနေမှာဖြစ်တယ်လို့လည်းသတိပေးထားပါရယ်။ဒါအပြင်ကချင်မှာ ARI မြစ်ရေကြီးမှုကြောင့်လာမယ့်ရက်ပိုင်းအတွင်းချင်းတွင်းမြစ်မှာပါစိုးရင်ရေမက်အထက်ကျော်လွန်နိုင်ခြေရှိနေပြီးဗမော်၊ရွှေကူ၊ကတာ၊ခန်းဒီ၊ဟုံမလင်းဖောင်းပြင်းမြို့တွေမှာပါရေကြီးမဲ့အန္တရာယ်ကိုထုတ်ပြန်ချက်မှာသတိပေးထားပါရယ်။